Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်ဇွန်လ22ရက်ပုဒ်ထူးနေ့ညနေ6နာရီခွဲနဲ့9နာရီထိစီစဉ်တွေကို9ဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါမြောက်ကိုရီးယားကဒီကနေ့ဒေါ်လာပြည့်ပဲ့ထင်းတုံးကြီးနှစ်စင်းစမ်းသပ်ပြုတ်လိုက်ပြီးတောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်တို့ကပြစ်တင်ရှုတ်ချကြပါတယ်။ဆီးရီးယားနဲ့အီရန်နိုင်ငံတွေနဲ့နေဆက်ဂျော်ဒန်နိုင်ငံမှာကားဘုံးပေါက်ခွဲတာကြောင့်စစ်သား6ယောက်သေဆုံးပြီးတဲ့နောက်နေဆက်ကိုပိတ်လိုက်ပါတယ်။ဂျီတီနိုင်ငံဥရောပသမဂ္ဂနဲ့ခွဲရေးတွဲရေးမနေ့ပြန်လုပ်မဲ့လူမှုဆန္ဒခိုင်ပွဲမတိုင်ခင်အပြိုင်ဆိုင်မဲဆွယ်စည်းရုံးနေကြပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ဒီနေ့20နှစ်နေမနေ့ဘုန်းနိုင်ငါစံကစစ်တူရောက်ပါလေ။အခုတော့သူရဲ့အရှင်ခံစားကိစ္စသူတူတာရပ
ါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးတာဝန်ရှိသူတူပြောသွားတာပါ။ဒီအကြောင်းနဲ့တူမြန်မာဒီမိုကရေစီရေးအတွက် EU ဥရောပသမဂ္ဂရဲ့တိုက်တွန်းချက်အပြင်မဲခေါင်မြက်ဝမ်းအတွင်းက AR လင်းမိုင်တွေအကြောင်းနဲ့2016ဥရောပဖလားပွဲစဉ်နောက်ဆုံးအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မသိန်းကြီးထိုက်တို့ကပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်နဲ့နျူကလ িয়ার စမ်းသပ်တာတွေကိုဆက်လုပ်ပြီးကိုကိုကိုဖျက်ဆီးရေးလမ်းကြောင်းပေါ်ဥတီသွားနေတယ်လို့တောင်ကိုရီးယားသမ္မတဖာခွန်နေကပြောလိုက်ပါတယ်
။북한이러한도발을포기하지않는한세계어떤나라도북한과정상적인관계를
ရန်လူရဲ့လူရဲ့တွေကိုမြောက်ကိုရီးယားကမစွန့်လွတ်ပြီးကမ္ဘာပေါ်ကဘယ်နိုင်ငံကမှမြောက်ကိုရီးယားနဲ့ပုံမှန်ဆက်ဆံရေးတည်ဆောက်မှာမဟုတ်တယ်လို့ဘယ်အဖွဲ့အစည်းကမှလည်းအကူအညီပေးမှာမဟုတ်ပါဘူး။အစဉ်ချင်းပဲရန်လူရဲ့လူရဲ့တွေရဲ့အဆုံးမှာလုံးဝအထီးကျန်ဖြစ်ပြီးကိုကိုကိုဖျက်ဆီးတဲ့အခြေအနေကစောင့်ကြိုနေတယ်ဆိုတော့မြောက်ကိုရီးယားဆိုရနားလေတဲ့မှာပြီလို့တောင်ကိုရီးယားသမ္မတဘာကွန်နေကပြောသွားတာပါမူဆူဒန်တာလပြစ်ပဲ့ထင်းထုတ်ကြီးနှစင်းကိုမြောက်ကိုရီးယားအရှိဘက်ကန်ယူရန်ကနေဒီကနေ့ပြစ်လွတ်ဆန်းသက်တာပါပထမတစ်စင်းကိုပြစ်လွတ်တာမအောင်မြင်ပေမဲ့ဒုတိယတစ်စင်းကတော့ကီလိုမီတာ400လောက်ထိရောက်ပြီးတဲ့နောက်ဂျပန်ပင်လယ်ထဲကျသွားတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်မူဆူဒန်ထုံးကြီးတွေဟာကီလိုမီတာ3000ကနေ4000ထိရောက်နိုင်ပြီးဂျပန်တရုတ်နဲ့ဂွမ်ကျွန်းကအမေရိကန်စစ်စခန်းတွေကိုပစ်ခတ်နိုင်တယ်လို့ယူဆထားကြပါတယ်။ဒီလို့ရဟာခွင့်မလွတ်နိုင်တဲ့လို့ရဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီစုံပြချက်တွေကိုချိုးဖောက်လို့ဆောင်တဲ့ဒီလို့ရကိုပြစ်တင်ရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒီကိစ္စကိုကုလသမဂ္ဂမှာတင်ပြမယ်လို့လည်းဆိုပါတယ်။
ဆီးရီးယားနဲ့ဂျော်ဒန်နယ်ဆက်မှာမနေ့အင်ကာနီကကားဘုံးပေါက်ကွဲပြီးစစ်သား6ဦးသေဆုံးတခြားလူ14ဦးတို့ထိခိုက်ဒဏ်ရာရခဲ့ပြီးနောက်မှာတော့ဆီးရီးယား၊အီရတ်နိုင်ငံတွေနဲ့နယ်စပ်ဒေသကိုတားမြစ်စစ်နယ်မြေအဖြစ်သတ်မှတ်လိုက်ကြောင်းဂျော်ဒန်ကကြေညာပါတယ်။ဂျော်ဒန်နိုင်ငံတွင်းမှာဒုက္ခသည်စခန်းအသစ်တွေထပ်ဆောင်မှာမဟုတ်သလိုရှိပြီးသားဒုက္ခသည်စခန်းတွေကိုလည်းထပ်ပြီးချဲ့မှာမဟုတ်ဘူးလို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။တောင်းနဲ့ချီတဲ့ဆီးရီးယားဒုက္ခသည်တွေခိုလုံခွင့်ရဖို့ကြိုးစားကြတဲ့ဂျော်ဒန်နိုင်ငံရက်ဘန်ဒေတာမှာပောက်ကွဲခဲ့တာဖြစ်ပါတယ်။ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်မပြောသေးပါဘူး။တိုက်ခိုက်မှုနဲ့ဆက်နွယ်တဲ့တခြားကားတွေကိုဖျက်ဆီးလိုက်ပြီလို့ဂျော်ဒန်စစ်တပ်ကပြောပေမဲ့နောက်ထပ်အသေးစိတ်ကိုတော့မပြောပါဘူး။ဂျော်ဒန်နိုင်ငံတွင်မနေ့အင်ကာနီကတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့တိုက်ခိုက်မှုမှာသေဆုံးခဲ့ရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနည်းရတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။အမေရိကန်ပြည်ထောင်စုကဂျော်ဒန်နိုင်ငံကိုလုံခြုံရေးအကူအညီတွေပေးဖို့ကတိပြုထားတာဖြစ်ပြီးအခုတိုက်ခိုက်မှုကြောင့်ရှစ်ဆက်ပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောခွင့်ရခါဘီကပြောဆိုသလိုဆီးရီးယားစစ်ပြေးဒုက္ခသည်တိတ်နေချီလက်ခံထားရတာမှာဂျော်ဒန်နိုင်ငံဟာအတော်လေးဒုက္ခခံရုန်းခံခဲ့ရပြီဖြစ်တယ်လို့လည်းမနေ့အင်ကာနီကပြောပါတယ်ဂျော်ဒန်နိုင်ငံတွင်းကဒုက္ခသည်6သိန်းခွဲကျော်ကိုကုလသမဂ္ဂကဒုက္ခသည်တွေအဖြစ်မှတ်ပုံတင်ထားပြီးလည်းဖြစ်ပါတယ်ရှင်
IS စစ်သွေးကြောအဖွဲ့ကိုရုပ်ဝတ္ထုပစ္စည်းအထောက်ပံ့ပေးဖို့ကြိုးစားမှုနဲ့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်သားတူဦးကိုအင်ကာနီကဖမ်းလိုက်ပါတယ်။အသက်18နှစ်အရွယ်အက်ခရမ်မူစလဲဟာသူ့ရဲ့မြို့ဘရောင်းစ်ဘတ်ကနေနယူးယောက်မြို့ကိုသွားမဲ့ဘတ်စကားပေါ်တက်ခါနေအချိန် FBI ထောက်လှမ်းရေးတွေကသူ့ကိုဖမ်းလိုက်တာပါ။သူဟာနယူးယောက်ကနေပြီးမော်ရိုကိုနိုင်ငံကိုသွားဖို့အစီအစဉ်ထားပြီးတော့အဲဒီကနေတဆင့် IS အဖွဲ့ထိန်းချုပ်ထားတဲ့နယ်မြေကိုသွားဖို့နီလန်းရှာမဲ့အကြံစီရှိထားတာပါ။မူစလဲဟာ IS အကြံဖက်အဖွဲ့ထဲဝင်ဖို့အစီအစဉ်ထားတယ်လို့ဆိုပါတယ်။အပြစ်ရှိတယ်လို့စီရင်ခံရရင်တော့အမြင့်ဆုံးထောင်ဒဏ်20ပြန်လွတ်လာရင်လည်းဘဝတသက်တာစောင့်ကြည့်ခံအခြေအနေနဲ့နေသွားရမှာဖြစ်တဲ့အပြင်ဒဏ်ငွေဒေါ်လာ2သိန်းခွဲလည်းချမှတ်ခံရနိုင်ခြင်းရှိပါတယ်။ဒီတော့တွင်မှာပဲကယ်လီဖိုးနီးယားပြည်နယ်ကမျိုးသား2ဦးကိုလည်း IS အဖွဲ့ထဲဝင်ဖို့အရှိလေပိုင်းဒေသကိုသွားနိုင်ရေးကြံစီမှုနဲ့သတင်းနှစ်ပတ်ကြာတရားရုံးတင်စစ်ဆေးပြီးတဲ့နောက်အပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်အနာဟိုင်းမြို့နယ်ကနာဒါအယ်ဟူဇာယဲဟာ IS အဖွဲ့ကိုရုပ်ဝတ္ထုပိုင်းကူညီထောက်ပံ့မှုကြိုးစားမှုတွေအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပါတယ်။ အဲ့ဒီအန်နဟိုင်းမြို့နယ်ကပဲမူဟာနဲ့ဘာဒါဝီယာလဲ IS အဖွဲ့ကိုရုပ်ဝတ္ထုပိုင်းကူညီထောက်ပံ့မှုအဂျင်စီကိုအားပေးကူညီမှုတွေအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပါတယ်သူတို့ကိုပြစ်ဒဏ်ချမှတ်မဲ့တရားခွင်ကိုတော့စက်တင်ဘာလမှာလုပ်ဖို့တမတ်ထားပါတယ်
ဥယောဖန်သမကအဖွဲ့ဝင်အဖြစ်ပြည်တင်းနိုင်ငံဆက်ပြီးရှိနေမလားနှုတ်ထွက်မလားဆိုတာကိုမနေ့ပြန်ကြားတာပြည်နေလူမှုစန္ဒခန့်ယူဝဲမတိုင်ခင်မှာစန့်ကျင်ဘက်နှစ်ဖက်တို့အပြိုင်ဆိုင်မဲဆွယ်စည်းရုံနေကြပါတယ်လူပေါင်း45သန်းကျော်မဲပေးဖို့မှတ်ပုံတင်ထားပြီးလာမယ့်တောက်ချန်နေ့အစောပိုင်းမှာမဲရလက်တွေထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်1983ခုနှစ်မှာအဖွဲ့ဝင်ဖြစ်ပါဝင်ခဲ့တဲ့ EU အဖွဲ့ကြီးကနေဗြိတိန်နိုင်ငံနှုတ်ထွက်မလားဒါမှမဟုတ်ဆက်ရှိမဲဆိုတဲ့ဆုံးဖြတ်ချက်တစ်ခုကတခြား EU အဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံနေရတဲ့ဗြိတိန်ရဲ့နိုင်ငံရေးနဲ့စီးပွားရေးအပေါ်မှာအကြီးအကျယ်တက်ရောက်မှုရှိစေမှာဖြစ်ပါတယ်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU အဖွဲ့ဝင်ဖြစ်ဆက်ပြီးရှိနေရေးကိုထောက်ခံထားပြီးဥရောပမှာအားနည်းချက်တွေရှိပါတယ်ဒါပေမဲ့ဗြိတိန်တို့အနေနဲ့မထွက်ခွာသင့်ဘူးလို့မနစ်အင်ကာနီကပြောပါတယ်တကယ်လို့ EU ကနေထွက်မယ်ဆိုရင်တော့ဗြိတိန်နိုင်ငံကိုတက်ရောက်မှုရှိစေမယ့်ဆုံးဖြတ်ချက်တွေကိုဗြိတိန်ရဲ့ဆန္ဒသဘောထားမှာပါပဲအိန္ဒိချင်းနိုင်ငံတွေကဆုံးဖြတ်ကြမှာဖြစ်တယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ် EU အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်လေသူတွေကတော့အဖွဲ့ကြီးကနေနှုတ်ထွက်လိုက်ရင်အထူးသဖြင့်လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအပါအဝင်ပြည်တွင်းရေးကိစ္စတွေကိုဗြိတိန်အနေနဲ့ပိုပြီးထိန်းချုပ်လုပ်ကိုင်လာနိုင်မှာဖြစ်တယ်လို့ပြောဆိုကြပါတယ်ရှင်
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီတွေကနေဗိုလ်ထူးညနေဘက်သတင်းတွေကိုတရေဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်နိုင်ငံတော်မှာစီးပွားရေးလုပ်ငန်းသုံး drone ယာဉ်အသေးစားလေးတွေကိုခွင့်ပြုမဲ့စီကံကျင့်သစ်တွေကိုအင်္ဂါနေ့ကချမှတ်လိုက်ပါတယ်။ဒါပေမဲ့လည်းဝေးလံတဲ့နေရာတွေမှာရှိတဲ့ဂူတော်တွေကနေလူသုံးကုန်ပစ္စည်းတွေကိုတည်ပို့ပေးမဲ့အကြီးစား drone ယာဉ်တွေကိုခွင့်ပြုတာတော့မပါပါဘူး။စိုက်ခင်တွေကိုစောင့်ကြည့်ဖို့တဘာဝဘေးရန်တွေကြောက်ရောက်တဲ့အခါကယ်ဆယ်ရေးလုပ်ငန်းတွေကိုစစ်ဆေးဖို့တဘာဝတောရင်တရီဆန်တွေတားပေါက်တာကိုစောင့်ကြည့်လေ့လာဖို့ပညာရေးနဲ့သုတေသနဆိုင်ရာအခွင့်အလမ်းတွေရလာစေဖို့နဲ့တခြားလုပ်ငန်းအများအပြားအတွက် drone ယာဉ်တွေကိုအသုံးပြုဖို့စီးပွားရေးလုပ်ငန်းတွေကိုခွင့်ပြုမှာပါ။ဒါပေမဲ့လည်း drone ယာဉ်တွေဟာ25 kg ထက်မလေးရ122 meter ထက်ပိုမြင့်အောင်မပြန့်တန်းရသလိုတနာရီကို161 kilometer ထက်ပိုတဲ့အမြန်နှုန်းနဲ့လည်းမပြန့်တန်းရပါဘူး။ဒါအပြင်ယာဉ်တွေဟာထိန်းချောင်းပေါင်းနေသူရဲ့မြင်ကွင်းအတွင်းမှာပဲရှိရမှာဖြစ်ပါတယ်။အမေရိကန်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Apple နဲ့ Google ကုမ္ပဏီတွေဟာအင်တာနက်ကနေရောင်းလိုက်တဲ့သူတို့ထုတ်ကုန်တွေကို2018ခုနှစ်လောက်မှစပြီး drone ယာဉ်နဲ့ပို့ဖို့လုပ်နေကြတာပါ။ကွန်ပီစီတွေကို drone ယာဉ်သုံးပြီးခရီးဝေးပို့ဆောင်တာနဲ့ဆိုင်တဲ့တီးခြားစီကံချက်အသစ်တွေချမှတ်ဖို့အမေရိကန်တာဝန်ရှိသူတွေကလုပ်နေပါတယ်။ဒါပေမဲ့လည်းအဲ့ဒီစီကံချက်တွေဘယ်တော့ထွက်လာမယ်ဆိုတဲ့အချိန်စရာတော့မရှိပါဘူး
။အိန္ဒိယနိုင်ငံတောင်ပိုင်းက Satish Dhawan အာကာသစခန်းကနေဒီကနေ့ဗုဒ္ဓဟူးနေ့မှာဂျိုဒုအလုံး20ကိုအာကာသထဲလွှတ်တင်လိုက်ပါတယ်။နိုင်ငံတကာကဂျိုဒု18လုံးနဲ့ပြည်တွင်းဂျိုဒု3လုံးတို့ကိုတည်ဆောင်သွားတဲ့ပိုလာဂျိုဒုလွှတ်တင်ရေးဒုံးပြန် PSLV-C34 ကိုအိန္ဒိယစံတော်ချိန်မနက် 9:26 မိနစ်မှာလွှတ်တင်ခဲ့တာဖြစ်ပါတယ်။လွှတ်တင်လိုက်တဲ့ဒုံးပြန်တစ်ခုလုံးရဲ့စုစုပေါင်းအလေးချိန်က 1,288 ကီလိုဂရမ်နီးပါးရှိပါတယ်။လွှတ်တင်လိုက်တဲ့အထက်အဓိကဂျိုဒုကတော့အိန္ဒိယကဘာမြေလေလာရေးဂျိုဒုကတောဆတ်တူဖြစ်ပါတယ်။တခြားဂျိုဒုတွေကတော့အင်ဒိုနီးရှား၊ကနေဒါ၊ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ကဖြစ်ပါတယ်။အိန္ဒိယနိုင်ငံထုတ်ဂျိုဒုနှလုံးထုတ်ကိုတော့ပူနင်းနဲ့ရှန်နိုင်းတို့ကကျောင်းသားတွေအပါအဝင်ပညာရှင်အတိုင်းအဝန်းကတိစောက်ခဲ့တာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအိန္ဒိယအာကတသုတေသနအဖွဲ့ ISRO ကိုလည်းအောင်မြင်မှုအတွက်ဂုဏ်ပြုချီးကျူးစကားပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံက2008ခုနှစ်တုန်းကတကြိမ်တည်းနဲ့ဂျိုဒုဆယ်လုံးလွှတ်တင်ခဲ့ပူပါတယ်။ဒီကနေ့အချိန်ထိ ISRO အိန္ဒိယအာကာသသုတေသနအဖွဲ့ကဂျိုဒု38လုံးကဘာပတ်လမ်းထဲကိုအောင်မြင်မြင်လွတ်တင်နိုင်ခဲ့ပြီးဖြစ်ပါတယ်။တချိန်တည်းနဲ့ဂျိုဒုအများဆုံးလွတ်တင်နိုင်တဲ့ကဘာစံချိန်ကိုတော့ရုရှားနိုင်ငံကထိန်းထားဆဲဖြစ်ပါတယ်။ရုရှားနိုင်ငံက2014ခုနှစ်တုန်းကနက်ပါးဒုံးပြန်တဲ့ဂျိုဒု38လုံးကိုလွတ်တင်ခဲ့တာဖြစ်ပါတယ်
။အိန္ဒိယနိုင်ငံတော်မှာအင်္ဂါနေ့ဗိုလ်ထူးနေ့တွေက24နာရီကာလအတွင်းမိုးကြိုးပစ်ခံရတာကြောင့်လူ66ဦးထဲမှနေသေဆုံးသွားပါတယ်။အဲ့ဒီတက46ယောက်ဟာနိုင်ငံမြောက်ပိုင်းဘီဟားပြည်နယ်မှာတည်ဆုံတာဖြစ်ပြီးနောက်ထပ်22ယောက်ဒဏ်ရာရပါတယ်။နောက်ထပ်အယောက်20ကတော့အနာဂတ်ဥတ္တရပရဒက်စ်ပြည်နယ်မှာတည်ဆုံတာပါ။မူကြိုးမုန်နှံတန်တင့်ပြီးတည်ဆုံသွားသူတူဦးချင်းစီရဲ့ကြံရစ်တဲ့မိသားစုတွေကိုပြည်နယ်ဆိုရကဒေါ်လာ 5,900 စီကူညီထောက်ပံ့မယ်လို့ဘီဟားပြည်နယ်တဘောဝဘေးရန်ဒရယ်စီမံခန့်ခွဲရေးဆိုင်ရာအတွင်းမူ VSG ကပြောပါတယ်။ကျေးလက်ဒေသတွေမှာတည်ဆုံတဲ့တဲ့တွေဆက်ပြီးဝင်လာနေတာနဲ့အမျှတည်ဆုံသူအရေအတွက်ဒေါ်လာပွဲရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ မိုးတုံရည်အတွင်းအိန္ဒိယနိုင်ငံမှာပုံမှန်လိုဖြစ်လျက်ရှိတဲ့မိုးကြိုးတံကိုလယ်သမားတွေအများဆုံးခံစားကြတာပါ။အိန္ဒိယနိုင်ငံရဲ့မိုးရေချိန်80ရာခိုင်နှုန်းကိုရေပုံရာအဖြစ်ဇွန်လနဲ့စက်တင်ဘာလအတွင်းကြာရောက်တဲ့မိုးတုံရည်ကနေရနေတာဖြစ်ပါတယ
်။မိခင်နိုးတိုက်တာဟာကလေးတွေအတွက်အကောင်းဆုံးဖြစ်တဲ့ဆိုတဲ့အစင်းလာယုံကြည်ချက်ကိုလေ့လာချက်အစ်စ်တကူကထပ်ပြီးထောက်ခံလိုက်ပါတယ်။တောင်အာဖရိကနိုင်ငံကအသက်9နှစ်ကနေ17နှစ်အရွယ်ကြားကလေးငယ်1500ကိုလေ့လာခဲ့တာဖြစ်ပါတယ်။မိခင်တို့ကိုပထမ6လအရွယ်ထိတောက်သုံးခဲ့ကြတဲ့ကလေးတွေကမိခင်တို့ရေကိုတလပြည့်အောင်မတောက်ခဲ့ရတဲ့ကလေးတွေထဲကြောင်းနေပြောကြတယ်လို့လေ့လာချက်ကဖော်ပြပါတယ်။မိခင်တို့ရေကကလေးတွေကိုပိုပြီးကျန်းမာကြံ့ခိုင်စေတယ်လို့လေ့လာမှုကိုဥဆောင်ပြုလုပ်တဲ့ Glasgow တက္ကသိုလ်ပညာရှင်တွေကပြောပါတယ်။ကလေးငယ်တွေကိုမွေးကင်းစ6လအရွယ်ထိမိခင်တို့ရေတိုက်ကြွေးကြပြီးနောက်ပိုင်းမှာတခြားအစားအစာတွေကိုတဖြည်းဖြည်းချင်းဖြည့်ဆွတ်ကျေးဖို့ကိုလည်းအကြံပြုထားပါတယ်ရှင်
။ပြင်သစ်နိုင်ငံကအင်ရှင်မြစ်လက်ခံကျင်းပနေတဲ့ Euro 2016ဘောလုံးပြိုင်ပွဲအုပ်စုနောက်ဆုံးပွဲစဉ်တွေကိုအင်္ဂါနေ့ကဆက်ပြီးရှင်ပိုင်ကစားနေကြတာမှာပိုလန်ကယူကရိန်းကိုတကူကူမရှိ၊ဂျာမနီကမြောက်အာယာလန်ကိုတကူကူမရှိ၊တူရကီကချက်သမရနိုင်ငံအသင်းကို2-0မရှိ၊ခရိုအေးရှားကလက်ရှိချန်ပီယံစပိန်အသင်းကို2-6နဲ့အတိအကျနိုင်ရသွားပါတယ်။ဒီကနေ့မြန်မာစံတော်ချိန်ည7:00ခွဲမှာတော့အိုစု F ကအိုင်စလန်နဲ့ဩစတြီးယား၊ဟန်ဂရီနဲ့ပေါ်တူဂီအသင်းတို့တပြိုင်တည်းကစားကြမှာပါ။တခါမြန်မာစံတော်ချိန်ကြာသပတေးနေ့မနေ့အစောပိုင်း7:00ခွဲမှာအိုစု E ကအီတလီနဲ့အိုင်ယာလန်၊ဆွီဒင်နဲ့ဘယ်ဂျန်အသင်းရှင်ပြိုင်ကြပါမယ်။ကိုပါအမေရိကဘောလုံးပြိုင်ပွဲပထမဆီမီဖိုင်နယ်ပွဲမှာတော့အာဂျင်တီးနားကအမေရိကန်ကို4-0မရှိနဲ့အနိုင်ရပြီးတော့ပိုလူပွဲတက်သွားပါပြီခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိနေမှသိငီထိုက်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေကိုဆက်ပါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ဟာဒီကနေ့မှာတော့ရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်။စစ်တွေမြို့မှာပြည်နယ်အစိုးရတွေနဲ့တွေ့ခဲ့ပြီးပုံနှကျွန်းနဲ့ကြောက်တော်မြို့နယ်တွေကဒုက္ခသည်တွေစီကိုလည်းတွားရောက်ခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောင်မှတင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Healy ဟာဒီနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ခဲ့ပြီးပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့တာဝန်ရှိသူတို့ကအခုလိုပြောပါဗျာ။ဟုတ
်ကဲ့ဒီနေ့20နှစ်နေပနဲ့9955စစ်တွေရောက်ပါတယ်။အခုတော့ကတည်းကစင်ကန်ကကိစ္စပြတူလာတာပါ။မတည်နေကိစ္စလေးတွေဒီကောင်းကြီးကျင်းတဲ့နေရာလေးတွေကိုကျွန်တော်တို့ကအဆင်ပြေအောင်ဆောင်ရွက်ပြတာပါ။ဆောင်နေတူရချင်းသူနိုင်ငံတော်နဲ့ဘလော့ကင်းနိုင်ဆောင်ရွက်ခဲ့တယ်။ဘာတွေပြောခဲ့တယ်ဒီဥစ္စာတွေတော့တနေ့နေ့ထုတ်ပြန်ပြီးဖြစ်ပါတယ်။နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်နဲ့တွေ့ဆုံပြီးတော့သူတွေ့ဆုံခဲ့တဲ့အကြောင်းတွေဒါတွေပြောပါတယ်။ကျွန်တော်နေနေရတဲ့လူ့အတာကိုကူညီဆောင်ရွက်ပေးမယ့်အကြောင်းဒီလောက်ပဲပြောပါတယ်။
အစိုးရအဖွဲ့နဲ့တွေ့ဆုံပြီးပုံနှကျွမြို့နယ်မှာရှိတဲ့မွတ်စလင်မိနေထိုင်တဲ့ကာဒီကျေးရွာကိုသွားရောက်ခဲ့ပြီးကြောက်တော်မြို့နယ်ပညာဝကျေးရွာမှာရှိတဲ့ဒုက္ခသည်စခန်းကိုသွားခဲ့တယ်လို့တာဝန်ရှိသူကဆက်ပြောပါရယ်
။ဆယ်နှစ်ခွဲလောက်မှာသူတို့ဒီကနေစစ်တွေနဲ့ထွက်သွားပါတယ်။အခုစစ်တွေထွက်ပြီးတော့သူတို့ဒီမှာပုံနှကျွမှာရှိတဲ့ကာဒီကျေးရွာသွားကြည့်ပါလေ။ကာဒီကျေးရွာကြည့်ပြီးတော့ကာဒီကျေးရွာနဲ့ဆက်သူကြောက်တော်ကိုအခုဆက်သွားနေပါလား။
လက်ရှိပုံနှကျွမြို့နယ်မှာအစိုးရအသစ်ရဲ့ရတရာစီမံချက်မှာပါဝင်တဲ့နိုင်ငံသားစီစဉ်ရေးနဲ့ပတ်သက်ပြီးလက်မခံနိုင်တဲ့အခြေအနေတွေဖြစ်ပေါ်နေပါတယ်။ဒါအပြင် Miss Yan Healy ရဲ့အရင်ရခိုင်ပြည်နယ်ခရီးစဉ်တွေမှာဆန္ဒထုတ်ဖော်မှုတွေရှိခဲ့တယ်လို့2015ခုနှစ်တုန်းကလည်းရခိုင်ပြည်နယ်ကိုသွားရောက်ခွင့်မရခဲ့ပါဘူး။ရိုဟင်ဂျာဆိုတဲ့စကားအတုံးအနှုံးကြောင့်ပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချခံထားရတာပါ။တစ်ဖက်မှာတော့လူမျိုးစုကိုခေါ်ဝေါ်တဲ့အတုံးနှုံးတွေဟာရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းကြားမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအရေးဖြစ်ရှင်းရမှာအဟန့်အတားဖြစ်စေနိုင်တာကြောင့်ရခိုင်ပြည်နယ်ရှိမွတ်စလင်အတိုင်းဝိုင်းလို့ခေါ်ဝေါ်တုံ့ဆွဲဖို့မြန်မာအစိုးရဘက်ကကုလသမဂ္ဂကိုတိုက်တွန်းထားပါတယ်။ Miss Yan Healy ရဲ့ရခိုင်ပြည်နယ်ခရီးစဉ်အတွင်းရခိုင်ပြည်နယ်လွှတ်တော်မှာနေရအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီ ANP နဲ့တွေ့ဆုံဖို့စီစဉ်ပေမဲ့ ANP ပါတီဘက်ကတော့တွေ့ဆုံမှာမဟုတ်ဘူးလို့တင်ထုတ်ပြန်ထားပါတယ်။ကုလသမဂ္ဂနဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဟာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတဆိုင်မမတ်တုံ့ဆွဲနေသလို Miss Yan Healy ရဲ့မြန်မာနိုင်ငံတွင်လူအခွင့်အရေးအခြေအနေစာတမ်းတွေမှာလည်းဘက်လိုက်ရေးသားမှုတွေကြောင့်တွေ့ဆုံဖို့ညှင်းဆန်းတာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။Miss Yan Healy ရဲ့ကြံရှိနေသေးတဲ့ခရီးစဉ်အရကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကိုသွားရောက်ဖို့ရှိပါတယ်ရှင်
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရဲ့အထူးကိုယ်စားလှယ်ရခိုင်ပြည်နယ်ခရီးစဉ်အကြောင်းကိုမှတ်သင်ရင်းလင်းပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့မြန်မာဒီမိုကရေစီရေးအတွက် EU ဥရောပသမဂ္ဂရဲ့တိုက်တွန်းချက်ကိုတင်ပြပေးပါမယ်။ မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာတက်မတော်အနေနဲ့တက်တက်ကြွကြွဆောင်ရွက်ဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံ28နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးတွေဘရပ်ဆဲလ်မြို့မှာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးကြတာကိုမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်အမတ်ကြီးရိုလန်ကိုဘီယာကဦးဆောင်ပြီးဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်တရင်စာရှင်းလင်းပွဲမှာကိုတိုင်းသွားရောက်တရင်ယူခဲ့တဲ့ VOA မြန်မာပိုင်းတရင်တော်ကိုထက်အောင်ကပြောပြပေးမှာပါရှင်
။ EU ဥရောပအဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီး28ယောက်တွေ့ဆုံပြီးမြန်မာနိုင်ငံအသွင်ကူပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြီးခဲ့တဲ့တနင်္လာနေ့က EU ဥရောပသမဂ္ဂရုံးချုပ်ရှိရာဘရပ်ဆဲလ်မြို့မှာဆွေးနွေးခဲ့ကြပါတယ်။အဓိကအားဖြင့်တော့ဒီမိုကရေစီ၊တရားဥပဒေစိုးမိုးရေးနဲ့ကောက်မွန်တဲ့အုပ်ချုပ်မှုစနစ်တွေအပါအဝင်ငြိမ်းချမ်းရေးဖြစ်စဉ်၊လူ့ခွင့်ရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဆင်းရဲနှံပါမှုရွက်ချရေး၊ရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်လုပ်ကိုင်မှုအတွက်ဆွေးနွေးခဲ့ကြတာပါ။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာတက်မတော်အနေနဲ့တက်တက်ကြွကြပါဝင်သင့်ပြီးပေါင်းကူတရားတပွဲဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်မတ်ရိုလန်ကိုဘီယာကပြောပါတယ်။
The European participates to our willingness to build bridges and to engage with all actors and stakeholders on the political chessboard.
တမရော်နေနဲ့မြန်မာနိုင်ငံရေးမှာတက်ဆိုင်တဲ့သူအားလုံးရဲ့ကြားမှာပေါင်းကူးတရားအနေနဲ့ဆောင်ရွက်ဖို့လိုပါလိမ့်မယ်။ကျွန်တော်တို့ဖြစ်စေချင်တာကနိုင်ငံတကာကတခြားဒီမိုကရေစီနိုင်ငံတွေမှာရှိတဲ့စစ်တပ်တွေရဲ့လုပ်ငန်းစဉ်တွေနဲ့သူတို့တွေဘယ်လိုဆောင်ရွက်နေသလဲဆိုတာနဲ့အတွေ့အမြင်တွေဖလှယ်ဖို့မျှော်လင့်ပါတယ်။ခင်ဗျားတို့သိတဲ့အတိုင်းပဲကျွန်တော်တို့ယူရိုပါသမဂ္ဂနိုင်ငံတချို့မှာလည်းလွန်ခဲ့တဲ့နှစ်40လောက်တုန်းကစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိခဲ့ပါတယ်။အဲဒီနောက်မှသာတဖြည်းဖြည်းနဲ့အရက်သားအစိုးရအထိကူးပြောင်းခဲ့တာပါ။ဒါပေမဲ့လို့စစ်တပ်ကိုအတိမတ်ပြုတ်ကြပါတယ်။အမျိုးမျိုးသောလုပ်ငန်းစဉ်တွေမှာသူတို့ရဲ့ဆောင်ရွက်ချက်တွေကိုတရေတည်းယူလုပ်ကြပါတယ
်။မြန်မာအစိုးရအသင့်အနေနဲ့ဒီမိုကရေစီစနစ်ခိုင်မာအောင်ဆောင်ရွက်နေတဲ့နေရာမှာဖွဲ့စည်းပုံပြင်ဆင်ရေးဟာအဓိကအရေးကြီးတဲ့ကိစ္စရပ်ဖြစ်တယ်လို့လည်းဆိုပါတယ်။မကြာမီကာလအတွင်းပြုလုပ်မဲ့27ရာစုပင်လုံကြီးလာကန်အပါအဝင်မြမငင်းချမ်းကြီးလုပ်ငန်းစဉ်တွေမှာလည်းအားလုံးပါဝင်ဖို့လိုတယ်လို့ဆိုပါတယ်။ဒါ့အပြင်ဆိုအပ်တဲ့ရဦးစားပေးလုပ်ငန်းစဉ်တွေမှာပါဝင်တဲ့လူခွင့်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့စိန်ခေါ်အကဲဆက်မှုတွေလက်ရှိချိန်ထိရှိနေသေးပြီးရခိုင်ပြည်နယ်မှာလည်းလူမှုရေးခွဲခြားမှုတွေရှိနေသေးတယ်လို့တန်မတ်ရိုလန်ကိုဘီယာကပြောပါတယ်
။ Myanmar Burma we need to address several human rights challenges. A lot has been done but
မြန်မာနိုင်ငံအနေနဲ့လူခွင့်ရေးကိစ္စရဲ့စိန်ခေါ်အကဲဆမ်းမှုတွေတော်တော်များများကိုဖြေရှင်းပြီးသားဖြစ်ပေမဲ့လို့တချို့ကိစ္စရပ်တွေအပေါ်မှာဆောင်ရွက်ဖို့ကြံပါသေးတယ်။ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေအပေါ်မှာလူမျိုးရေးခွဲခြားမှုတွေလက်ရှိချိန်ထိရှိနေပါသေးတယ်။ EU အနေနဲ့မြန်မာအစိုးရကိုတိုက်တွန်းထားတာကအမုန်းစကားမပြန့်ပွားဘူးနဲ့အချင်းချင်းတီးမခံနိုင်တဲ့ကိစ္စရပ်တွေကိုရှောင်ရှားဖို့ပါ။လူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာစံနှုန်းဆိုင်ရာတွေနဲ့အတူညှိနှိုင်းအပြေရှာသင့်ပါလေ။
EU ဥရောပသမဂ္ဂအနေနဲ့မြန်မာအသွင်ကူပြောင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ယူရိုငွေတန်ပေါင်း600ကျပ်ကိုတုံ့ဆဲသွားမှာဖြစ်ပါတယ်။ EU အနေနဲ့စီးပွားရေးပိတ်ဆို့မှုတွေကို2013ခုနှစ်ကလေးကဖယ်ရှားထားပြီး2016ဇန်နဝါရီလအတွင်းထုတ်ပြန်ချက်တွေရဆွေးနော် EU ဟာမြန်မာနိုင်ငံရဲ့စက်တုထအကြီးဆုံးနိုင်ငံခြားရင်းနှီးမြှုပ်နှံသူလည်းဖြစ်ပါတယ်။ EU ဥရောပသမဂ္ဂအနေနဲ့ပညာရေး၊စိုက်ပျိုးရေးနဲ့ကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးလူခွင့်ရေးနဲ့ကောက်မွန်တဲ့အုပ်ချုပ်ရေးအပါအဝင်ငင်းချင်းလုပ်ငန်းစဉ်တွေကိုအဓိကထားကူညီထောက်ပံ့ပေးနေရလဲဖြစ်ပါတယ်ခင်ဗျာ။
မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးနဲ့ပတ်သက်ပြီးဥရောပသမဂ္ဂရဲ့တိုက်တွန်းချက်တွေကိုကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့2016ဥရောပဖလားဘောလုံးပွဲပဲကိုကြည့်ကြရအောင်ပါ။ယူရို2016ဥရောပဖလားဘောလုံးပွဲရဲ့အုပ်စုပွဲစဉ်တွေရဲ့နောက်ဆုံးပွဲတွေကိုဒီကနေ့ကစားကြမှာဖြစ်ပါတယ်။အီတလီအသင်းအနေနဲ့အိုင်ယာလန်အသင်းကိုရှော့မတွေ့ဘူးလို့အီတလီနည်းပြကပြောလိုက်တယ်လို့ပေါ်တူဂီအသင်းအနေနဲ့ဂိုးသွင်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းပေါ်တူဂီနည်းပြကပြောလိုက်ပါတယ်။ဒီကနေ့ပွဲစဉ်ရဲ့နောက်ဆုံးအခြေအနေတွေနဲ့ပွဲကျူတုံးသက်ချက်တွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါရရှင်
။ယူရို2016ဥရောပဖလားဘောလုံးပွဲအဆုနောက်ဆုံးပွဲစဉ်တွေမှာမမျှော်လင့်တဲ့ရလဒ်တွေကြောင့်အသင်းတစ်သင်းနဲ့အသင်းတွေ့ရမယ့်လမ်းကြောင်းတွေပြောင်းလာပါတယ်။မနေ့ကပွဲစဉ်မှာခရိုအေးရှားကစပိန်ကို2-0နဲ့နိုင်လိုက်တဲ့အတွက်ဒုတိယဆင့်မှာအီတလီနဲ့စပိန်တို့တွေ့ကြမှာဖြစ်သလိုပွဲစဉ်ရဲ့တစ်ချက်မှာဒီနှစ်သင်းပြင်ဂျာမနီပြင်သစ်အင်္ဂလန်အသင်းတွေရောက်နေတာကြောင့်အဲ့ဒီအသင်းတွေဟာခက်ခက်ခဲခဲကြော်ဖြတ်ပြီးမှဖိုင်နယ်ကိုရောက်ဖို့ရှိနေပါတယ်။ဒီကနေ့ကစားမယ့်ပွဲမှာတော့အဆုအီကအီတလီနဲ့အိုင်လန်တို့လီလီမျိုးမှာကစားကြမှာဖြစ်ပြီးတော့ကွင်းရဲ့အခြေအနေဟာဥရောပဖလားပွဲအတွက်အစ်စ်မမီဘူးဆိုပြီးတော့အီတလီနီးပြားကွန်တီကဝေဘန်လိုက်သလိုသူ့အသင်းနေနဲ့အိုင်လန်အသင်းကိုနိုင်မှာပဲဆိုပြီးရှော့တက်လို့မရဘူးဆိုပြီးတော့ပြောလိုက်ပါတယ
်။ Non dimentichiamo che questa squadra nelle qualificazioni ha battuto la Germania.
ဒီသင်းချစ်စစ်ပွဲတော့ငါဂျာမနီကိုတကောဂိုးမရှိနဲ့နိုင်ထားတယ်ဆိုတော့ကျွန်တော်တို့မေ့လို့မရပါဘူး။ဂျာမနီကိုနိုင်တာဖျားသခင်ကြောင့်ဓမ္မမဟုတ်ကံကောင်းလို့ဆိုပြီးပြောလို့လည်းမရပါဘူး။သူတို့အသင်းကထူးခြားပြီးချစ်ချစ်လေးလေးနဲ့စူးစမ်းမှုဟာအရင်ကောက်ပါတယ်ဒီပွဲကသူတို့အတွက်အရေးကြီးဆုံးအဆုံးဖြတ်ပွဲဆိုတော့ကျွန်တော်တို့အရင်သတိထားဖို့လိုပါတယ်ဒါကိုလည်းကျွန်တော်တို့ရှော့တွက်လို့မရပါဘူး
इटली गोदमा जी जी बुफोनगारा पीगे यदि ड्रेन फ्याने राजा डिब्बे मावे मगजाबे नानी माफिये डेलु प्यो बारे उसु ये टचापुए मारो बेल्जियन ने स्वीडनो गजाजा माबा लोलोजें मारो बेल्जियन गा तोमा या थाबीरो स्वीडन गा तमबा स्वीडन डाइ से मुजलाटन इब्राहिमोविच कारो यूरोपोरे बीमा स्वीडन अतेन गा ने अनाई रो मेलो चिन्या लाइ बारे दमे बेल्जियन अतेन ने डिबो मा बा आयों मा शी मा महो तुरो अनाई याबो बे आउन साइट गजाजा मा फिट जाओ डिबो हा इब्राहिमोविच अट्वे नाउ सोंबवे फिट फो ले म्यो लेन ने लो बेल्जियन नाउ डन लु वटों गन गा प्यो लाइ बारे दी नतेन हा सले जें ट्वे बू बीरो बेल्जियन गा 9 प्वे नाइ बी स्वीडन गा 9 प्वे नाइ मारे दमे नाउ सों 3 प्वे मा रो बेल्जियन गा 2 प्वे नाइ बीरो 2 प्वे ती बा तुरो दी औसु ई गा प्वे सिन ने पो मा आजा सों मा शिन कोजो म्यो सान गा बलु खमान था बा दले
इटली ने आयरलैंड गा रो चा इटली गा रो तमा थिन ना ए प्वे मा अनन या बु दे खान सिट गो बे थाई छा बीरो तेय लो बे थिन ना दो मे लो थिन चनो पिपे दला 3 मे आ मे सो यो चा ए प्वे गा
ဒီမောင်တင်းကိုနည်းပြီးတော့သူစလောင်းမဲ့ပွဲစဉ်လို့လို့ပဲသုံးမယ်ဒါကြီးကလည်းပြည်တယ်ဘယ်ဂျီယံကစားပါလဲအထူးသဖြင့်ပြည်တယ်ဟာတိုက်စ်ပိုင်းကတော်တော်လေးအားနေတယ်ဘယ်ဂျီယံပဲအနိုင်ရပါမှာပါအောက်စုရဲ့ပွဲစဉ်တွေကိုတော့ဒီကနေ့ညမြန်မာစံတော်ချိန်ည 9:30ကတော့သူအသင်းနေနဲ့ဂိုးရီပြန်သွင်းနိုင်မယ်လို့ယုံကြည်တယ်လို့ပြောလိုက်ပြီးတော့အလဲတန်းလူဝီလျံကာဗာလျိုကလည်းပေါ်တူဂီအသင်းဂိုးမသွင်းနိုင်မှာကိုစိတ်မပူဘူးလို့ပြောလိုက်ပါတယ်
ဟိုကိပတင်တော်လာဘိုင်းနော့စတမ်စပရုကပတ်စ်ကွန်ဆာစီတိုဆမ်ပရကအသင်းကလေ့ကျင့်မှုတွေလုပ်နေပါတယ်ကျွန်တော်တို့အနေနဲ့ဂိုးမသွင်းနိုင်မှာကိုလုံးဝစိတ်မပူမိပါဘူးဒီပွဲမှာကျွန်တော်တို့အကောင်းဆုံးကစားပြီးဂိုးသွင်းနိုင်မှာပါ
ဒီနေ့စာချိန်တွေ့ထားတာမှာပေါ်တူဂီကခုနှစ်ပွဲနိုင်ပြီးတော့သုံးပွဲတည်ကြထားပါတယ်ဆိုတော့ဒီအုပ်စုအက်ကပွဲစဉ်တွေအပေါ်မှာအားသာဆောင်ရခြင်းကိုဇော်မျိုးတန်ကဘယ်လိုခံမှာပါလဲပေါ်တူဂီရဲ့ဟိုရီပွဲကတော့ပေါ်တူဂီကတော့လက်ရှိကစားသားတီးရဲ့နှစ်ပွဲကခြေစမ်းမျိုးနဲ့ဆိုတော့ဟန်ဂေရီကိုနိုင်ငံကြီးအကြောင်းရှိတယ်သူတို့ချင်းကတော့ပေါ်တူဂီကအသင်းလိုက်ကစားအားကတော်တော်ကိုမကော င်းလိုက်တောင့်တင်းနဲ့အပြင်းပြင်းကိုအနိုင်ရဖို့ဆိုတာတော်တော်လေးချက်ပါလိမ့်မယ်ဆိုတော့ကျွန်တော်ကအဲ့ဘွယ်မှာအင်္ဂလိပ်အနေနဲ့တည်လိုက်တော့ဆန်ကလာပါမယ်လို့ကျွန်တော်သုံးသပ်ချင်တယ်အိုက်စ်လန်နဲ့ဩစတြေးလျကလည်းအိုက်စ်လန်နဲ့နိုင်မှုများပါတယ်မနိုင်တော့တည်ရပါရ
လောလောဆယ်မှာတော့ဟန်ဂေရီက၄မှတ်အိုက်စ်လန်နဲ့ပေါ်တူဂီကနှစ်မှတ်စီရထားပြီးတော့ဩစတြေးလျကတစ်မှတ်ရထားပါတယ်ခင်ဗျာ
2016ဥရောပဖလားဘောလုံးပွဲအုပ်စုပွဲစဉ်နောက်ဆုံးအခြေအနေတွေကိုကိုရင်နိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့မဲခေါင်မြစ်အတွင်းကအေယာဝတီလင်းပိုင်တွေအကြောင်းကိုနားဆင်ရပါမယ်။ကမ္ဘောဒီးယားနိုင်ငံကိုဖျက်ဆီးတဲ့မဲခေါင်မြစ်ဝန်းအတွင်းအေယာဝတီလင်းပိုင်တွေဟာကဘာလက်ခီးတွေကိုရောဒေသခံတွေကိုပါဆွဲဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းမိုးခေါင်ရေရှားမှုဆဲတီဆောက်ရဲနဲ့တရားမဝင်ငါးဖမ်းတာတွေကြောင့်အေယာဝတီလင်းပိုင်တွေမျိုးသုံးမဲ့အရေးရင်ဆိုင်နေရပါတယ်။ဒေသခံတွေကတော့အေယာဝတီလင်းပိုင်တွေမျိုးသုံးမဲ့အရေးကိုတတ်နိုင်သလောက်ကာကွယ်ပေးနေကြပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးမှတ်သိငီထိုက်ကစူးစီးတင်ပြထားပါရရှင်
။အေယာဝတီလပိုင်တွေကိုချိဖို့အတွက်ကမ္ဘောဒီးယားနိုင်ငံမဲခေါင်မြစ်ခံဘာဘော်ကကရတီမျိုးလေးကိုကမ္ဘောဒီးယားရီယောနိုင်ငံသားတွေရောနှစ်ဆင်တောင်းနဲ့ချီသွားရောက်ကြတာပါမဲခေါင်ရဲ့အပြုံးမျက်နှာလို့ချစ်စနိုးခေါ်ကြတဲ့အီယာဝတီလပိုင်တွေမျိုးသုံးသွားမဲ့အရေးစိုးရိမ်မှုတွေကလည်းရှိနေပါတယ်နိုင်ငံအတော်များများကိုဖြတ်သွားတဲ့မဲခေါင်မြစ်အတွင်းအီယာဝတီလပိုင်တွေပျောက်ကွယ်လူနီအခြေဆိုင်နေပြီလို့ကမ္ဘာတော်ရိုင်းတိရစ္ဆာန်ရန်ပုံငွေအဖွဲ့ WWF ရဲ့စစ်တမ်းကလည်းဖော်ပြထားသလိုမဲခေါင်မြစ်အတွင်းခန့်မှန်းချီအီယာဝတီလပိုင်အကောင့်80လောက်ပဲရှိတော့တာဖြစ်ပါတယ်ဒေသခံငါးဖန်သမားတူဖြစ်တဲ့ Salt ခွန်ကတော့လပိုင်းတကောင်ကိုဆုံးရှုံးလိုက်ရတာကမိတ်ဆွေတူကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့ပြောပါတယ
်ဆော့ဆော့တဲပြီးတော့ဆော့ថ្ងៃနှင်းဝီမင်းသူကြထွန်းထင်းတက်နှင်းဒီมันအမ្នွိုင်းဖလ်អော်တက်ပဲចောင်းយាយថា
យីကမတက်တဲ့အခါကျတော့ငါးနေတဲ့နေလာတယ်យីကြပြီးငါးနေသွားရတာကမိုးခေါင်တာကြောင့်လဲပါတာပေါ့ဗျာ
ငါးဖန်းလုပ်ငန်းနဲ့အသက်မွေးကြတဲ့ဒေသတွင်းမှာတရားမဝင်ငါးဖန်းတာတွေကြောင့်ပိုက်ကွန်တွေနဲ့ညှိပြီးလပိုင်တွေတေးကြရသလိုငါးရော့နဲ့သွားစီတာကလည်းလပိုင်တွေရှင်တန်ဖို့အတွက်အခက်အခဲတစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဆံဘောရွာကအီယာဝတီလပိုင်တွေတေးချင်မဲ့အရေးကနေကာကွယ်ဖို့အတွက်ရက်ရွာအဖွဲ့တစ်ခုဖွဲ့တရားမဝင်ငါးဖန်းသူတွေကိုကင်းလက်စောင့်ကြည့်ချပါတယ်။ဒါအပြင်မဲခေါင်မြစ်ပေါ်မှာရေကာတာတစ်ခုတီဆောက်မယ်ဆိုတဲ့သတင်းတွေကြောင့်လဲစိုးရိမ်နေကြရတယ်လို့လူမှုရေးအဖွဲ့ရဲ့ခေါင်းဆောင်ဆရီဖက်ကပြောပါတယ
်။ကထားဘစန်ကြီးတပတ်ကမရောနုံးကယူဟိုင်ဟိုင်အတောင်ခိုင်ဖို့တဲ့ဘစန်ကြီးကိတ်ဖို့ပေါ်ပါပေါ်ဝမင်းချရာ
ရေကာတာဆောက်မယ်ဆိုတာတော့ကြားထားတာကြားပါပြီ ဆောက်လို့ကတော့ဒီမြစ်ကိုမှီခိုးပြီးနေထိုင်စားတောက်ကြရတဲ့ဒေသခံတွေအတွက်ကတော့ပြဿနာရှိနိုင်ပါတယ်အထူးသဖြင့်တော့တငါသေးတွေအတွက်ပေါ့ဗျာနောက်ပြီးဒီကလူတွေကိုရွှေ့ပြောင်းခိုင်းမယ်ဆိုရင်တော့ဒါကအတော်အခက်တွေ့မယ်အခြေအနေပါအရေးကြီးတာကကျွန်တော်တို့လပိုင်းတွေကိုလည်းဆုံးရှုံးရမှာဗျာ
အေယာဝတီလပိုင်းတွေဟာဒေသရဲ့ယဉ်ကျေးမှုအမွေအနှစ်ဖြစ်တယ်လို့လဲဒေသခံအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ North Eastern Rural Development NRC ရဲ့ဝန်ထမ်းတဦးဖြစ်သူဆက်စီဖန်းကပြောပါတယ
်။ဘာစန်ကျာစောက်တဲ့ဘန်စလပ်ယင်ကတာဝေချေရုံကိုဆောက်စဒိုင်းနော
်။လပိုင်းတကောင်တွေဆုံးသွားတာဟာကျွန်တော်တို့အတိုင်းဝိုင်းအတွက်ကတော့တိတ်ကိုဝမ်းနေစရာကိစ္စပါ။လပိုင်းတွေမရှိတော့ဘူးဆိုရင်ကျွန်တော်တို့ဒေသမှာလပိုင်းတွေရှိတယ်ဆိုတော့သမိုင်းလဲပျောက်သွားမှာဖြစ်ပါတယ
်တရုတ်နိုင်ငံတွင်မဲခေါင်မြစ်ပေါ်မှာဆယ်ရီတိဆောက်ထားပြီးဖြစ်တယ်လို့မြစ်ချောင်းတစ်လျှောက်မှာလာအိုကမ်ဘောဒီးယားနဲ့ထိုင်းနိုင်ငံတွင်မှာလဲဆယ်ဆက်တခုထပ်ပြီးဆောက်ဖို့စီစဉ်ထားပါတယ်ဒီရေကာတာတွေဆယ်ရီချောင်းလပိုင်းတွေနဲ့ငါးတွေရွှေ့ပြောင်းကျဆမှုကိုအနှောက်အယှက်ဖြစ်စေနိုင်ပြီးမျိုးစိတ်တွေပျောက်ွယ်သွားနိုင်တယ်လို့လဲတောရိုင်းတိရစ္ဆာန်စောင့်ရှောက်ရေးအဖွဲ့ WWF ကပြောပါတယ်ကမ္ဘောဒီးယားနိုင်ငံမဲခေါင်မြစ်ပေါ်မှာဆဲတီးဆောက်မဲ့အခြေအနေနဲ့ပတ်သက်လို့ကမ္ဘောဒီးယားအစိုးရဘက်ကအတိအကျထုတ်ဖော်မပြောထားသေးပါဘူးရှင်
။မတ်သိငိထိုက်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။နောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com မှာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ
်မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်နဲ့နျူကလ িয়ার စမ်းသပ်တာတွေကိုဆက်လုပ်ပြီးကိုကူကူဖြစ်စည်းလမ်းကြောင်းပေါ်ဥတည်သွားနေတယ်လို့တောင်ကိုရီးယားသမ္မတဖာခွန်နီကပြောလိုက်ပါတယ်ရန်လူရဲလူရဲတွေကိုမြောက်ကိုရီးယားကမစွန့်လွတ်သေးဘဲကမ္ဘာပေါ်ကဘယ်နိုင်ငံကမှမြောက်ကိုရီးယားနဲ့ပုံမှန်ဆက်ဆံရေးတိစောက်မှာမဟုတ်တယ်လို့ဘယ်အဖွဲ့အစည်းကမှလည်းအကူအညီပေးမှာမဟုတ်တဲ့ကြောင်းအစဉ်ချင်းမဲ့ရန်လူရဲလူရဲတွေရဲ့အစိုးမှလုံးဝအထီးကျန်ဖြစ်ပြီးကိုကိုကိုဖြစ်စည်းတဲ့အခြေအနေကစောင့်ကြည့်နေတယ်ဆိုတာမြောက်ကိုရီးယားအစိုးရနားလည်သိပါပြီလို့တောင်ကိုရီးယားသမ္မတဖာခွန်နီကပြောပါတယ်မူဆူဒန်တာလပစ်ပဲထင်းတုံးကြီးနေစဉ်ကိုမြောက်ကိုရီးယားအရှိဘက်ကန်ယူတန်းကနေဒီကနေ့မှပြစ်လို့ဆန်သက်တာပါပထမဒဇင်းကိုပြစ်လွတ်တာမအောင်မြင်ပေမဲ့ဒုတိယဒဇင်းကတော့ကီလိုမီတာ400လောက်အထိရောက်ပြီးတဲ့နောက်ဂျပန်ပင်လယ်ထဲကျသွားတယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ဆီးရီးယားနဲ့ဂျော်ဒန်နယ်ဆက်မှာအင်ဂါနီကကားဘုံးပောက်ခွဲတာကြောင့်စစ်သား6ဦးသေဆုံးပြီးတခြားလူ14ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်ဆီးရီးယား၊အီရတ်နိုင်ငံတွေနဲ့နယ်ဆက်ဒေသကိုတားမြစ်စစ်နယ်မြေဖြစ်သတ်မှတ်လိုက်တဲ့အကြောင်းဂျော်ဒန်ကကြေညာပါတယ်။ဂျော်ဒန်နိုင်ငံထဲမှာဒုက္ခသည်စခန်းအသစ်တွေထပ်ဆောင်မှာမဟုတ်တယ်လို့ရှိပြီးသားဒုက္ခသည်စခန်းတွေကိုလည်းထပ်ပြီးတိုးချဲ့မှာမဟုတ်ဘူးလို့ဂျော်ဒန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။IS စစ်သွေးကြောအဖွဲ့ကိုရုပ်ဝတ္ထုပစ္စည်းအထောက်ပံ့ပေးဖို့ကြိုးစားမှုနဲ့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်သားတဦးကိုအင်္ဂါနေ့ကဖမ်းလိုက်ပါတယ်ဒီတော့တင်မှာပဲကယ်လီဖိုးနီးယားပြည်နယ်ကအမျိုးသားနှစ်ဦးကိုလည်း IS အဖွဲ့ထဲဝင်ဖို့အရှိလေပိုင်းဒေသကိုသွားနိုင်ရေးကြံစီမှုနဲ့သတင်းနှစ်ပတ်ကြာတရားရုံးတင်စစ်ဆေးပြီးတဲ့နောက်အပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ် EU အဖွဲ့ဝင်ဖြစ်ပြည်ထောင်နိုင်ငံစက်နေမလားထွက်မလားဆိုတာကိုမနေ့ပြန်ကြတာပဲဒီနေ့လုံးမဲ့လူလူဆန္ဒခံရေးပွဲမတိုင်ခင်မှာတော့ထောက်ခံတဲ့ကောင်းကွက်တဲ့ benefit အကြမ်းအပြိုင်ဆိုင်မဲဆွဲစည်းရုံးနေပါတယ်လူပေါင်း45တန်းကျော်မဲပေးဖို့မှတ်ပုံတင်ထားပြီးတောက်ကြနေအစောပိုင်းမှာမဲရက်လက်တွေထွက်ပေါ်မယ်လို့ခန့်မှန်းကြပါရခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုရရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ7 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင
This program has come to you from the Voice of America, Washington.